အခုလာမယ့်တာကြာနေ့ဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်ရွေးကောက်ခံသမ္မတဟာတရားဝင်ကြံသစ္စာကျင်းဆိုပြီးတော့သမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်။အုပ်ချုပ်မှုအတွေ့အကြုံရှိတဲ့သမ္မတအစ်အနေနဲ့အမေရိကန်နိုင်ငံရေးရဲ့အာဏာအပြန့်အလှန်ထိန်းချုပ်မှုစနစ်တို့ကြားလိုက်ရောညှိတွေ့ဖြစ်နိုင်မလားဆိုတာကိုလည်းဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်။အစိုးရပိုင်းအုပ်ချုပ်ရေးအတွေ့အကြုံရှိတဲ့အင်တာနက်လုပ်ငန်းရှင်ဂရေဂျွယ်တထေးဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်တုန်းကသူ့ရဲ့စီးပွားရေးလုပ်ငန်းမှာကျွမ်းကျင်ပိုင်နိုင်မှုတွေကိုထောက်ပြခဲ့ပြီးအမေရိကန်ကိုပြန်လည်ဥမော်လာအောင်လုပ်ပေးမယ်လို့ဂရီပေးမဲဆွယ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာသူကအခုလိုပြောသွားပါတယ
်။ I've spent my entire life in business looking at the untapped potential in projects and in people all over the world.That is now what I want.
ကျွန်တော်အနေနဲ့ကျွန်တော်ဘဝတစ်ချောင်းလုံးစီးပွားရေးကိုပဲလုပ်ကင်လာခဲ့တာဖြစ်ပါလေ။ကျွန်တော်ဘဝမှာလုပ်ငန်းအစ်တွေနဲ့လူတွေရဲ့လုံနိုင်စွမ်းရည်ကိုကျွန်တော်လေ့လာခဲ့ပါလေ။အဲ့ဒီတိုင်းကမ္ဘာတစ်ဝှမ်းမှာရှိတဲ့စီးပွားရေးလုပ်ငန်းအစ်တွေနဲ့လူတွေရဲ့လုပ်ကင်နိုင်စွမ်းကိုကျွန်တော်လေ့လာခဲ့တာဖြစ်ပါလေ။ဒီတိုင်းမှာပဲကျွန်တော်တို့နိုင်ငံမှာရှိတဲ့လူတွေရဲ့စွမ်းပကားကိုလည်းကျွန်တော်မြင့်တင်ပေးဖို့ရည်ရွယ်ပါလေ။
ဒါပေမဲ့လို့ Mr. Trump ကအမေရိကန်သမ္မတတဦးအနေနဲ့အာဏာကိုအလွန်ကျွံမသုံးနိုင်အောင်နိုင်ငံရဲ့စနစ်မှာ checks and balance လို့ခေါ်တဲ့အပြန့်အလှန်အာဏာထိန်းချုပ်မှုစနစ်တွေရှိနေတဲ့အတွက်ကြောင့် Trump အနေနဲ့သူလှုပ်ချင်တယ်လို့လှုပ်လို့မရအောင်ဘလို့စနစ်တွေအရထိန်းချုပ်သွားနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။လွှတ်တော်အနေနဲ့ Republican တို့ကြီးစိုးပြီးသမ္မတကလည်း Republican ဖြစ်နေတဲ့အတွက်လွှတ်တော်အမတ်တွေအနေနဲ့ Trump ကိုဘလို့ထိန်းချုပ်ထားနိုင်မလဲဆိုတာကတော့စိတ်ဝင်စားစရာပါ။ဥပဒေတွေပြဋ္ဌာန်းရမှာသမ္မတတဦးအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တယ်လို့သမ္မတခန့်အပ်တဲ့အစိုးရအဖွဲ့ဝင်တွေအပြင်လစ်လတ်နေတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်အပ်ရမှာသမ္မတကအမည်တင်သွင်းရမှာလဲအထက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တာဖြစ်ပါတယ်။ဒါ့အပြင်သမ္မတအနေနဲ့ကျင့်ဝတ်နဲ့မညီဥပဒေချိုးဖောက်မှုကျူးလွန်ခဲ့ရင်လွှတ်တော်ကအရေးယူနိုင်တာလည်းဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံမှာစတုထမှန်တိုင်းဖြစ်တဲ့သတင်းလွတ်လပ်ခွင့်ထိန်းသိမ်းဖို့အရေးကြီးတဲ့အတွက်ကြောင့်လဲ Trump နဲ့သတင်းမီဒီယာကြားမကြေလည်တဲ့ဆက်ဆံရေးဟာလည်းသတိထားစရာအချက်တစ်ရပ်ဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Trump ရဲ့ရုရှား၊ Iran တရုတ်စသဖြင့်နိုင်ငံကြီးတွေပေါ်ထားရှိမဲ့နိုင်ငံသားရေးမူဝါဒတွေဟာလည်းဒွိဟဖြစ်စရာတွေပေါ်ပေါက်နေတာဖြစ်ပါတယ်။အခုလိုအခြေအနေမျိုးမှာမကြာမီအမေရိကန်ရဲ့သမ္မတဖြစ်လာမယ့်ဒေါ်နယ်ထရမ့်ပေါ်အမေရိကန်ရောက်မြန်မာတချို့ကဘယ်လိုမြင်ကြပါသလဲ။အိန္ဒိယသနတီနယ်မှာနေထိုင်သူဒေါက်တာတွင်စေကအခုလိုပြောပါတယ
်။ဒေါ်နယ်ထရမ့်ရဲ့တဒန်းမှာတော့ကျွန်တော်တို့မမျှော်လင့်တာတွေဖြစ်နိုင်တယ်ဆိုတဲ့မှန်ဆချက်တစ်ခုပေါ့။နောက်တစ်ခုကလည်းစိုးရင်ချက်ကြီးလေတော်တော်များတယ်ပေါ့။နိုင်ငံတကာကိစ္စရောအမေရိကန်ပြည်ထောင်စုအတွင်းကပြည်တွင်းရေးကိစ္စတွေရောအောင်ဆက်ပြောရင်ဒီအမေရိကကိုလာနေကြတဲ့တခြားနိုင်ငံကထူးထူးကျွန်တော်တို့ပမာနိုင်ငံကလူတွေအတွက်ရောကတော့ဘာဖြစ်လာမလဲဆိုတာမှတ်မှုတော်တော်ခက်တဲ့ကာလဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျနယူးယောက်မြို့မှာနေထိုင်သူအစိုးရမဟုတ်တဲ့ဖွဲ့စည်းတစ်ခုမှအလုပ်လုပ်နေတဲ့မတ်ဖြူစင်ကအခုလိုပြောပါတယ
်ဒီ Trump administration မှာတော့အခုအကျဉ်းမြင့်တော့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုရှိနေတဲ့ဒီ affordable care ဆိုတာလူတိုင်းကျမလုံချုံကြီးရနိုင်တဲ့ဆီကဲဒီဥပမာလောက်ထားတဲ့ဟာကိုသူတို့အစားထုတ်ဖို့လုပ်နေတယ်ဆိုတဲ့ဟာရင်းရှိတယ်ပေါ့လောက်ကိုင်းအခွင့်အလမ်းနဲ့ပတ်သက်လာလို့ရှိရင်တော့ Trump ကတော့ဒီလိုဆက်ယုံလို့လို့ဒီတဲကိုပြန်ဝင်အောင်လုပ်မယ်လို့ပါလို့ပြောတာမျိုးရှိတယ်ဒါပေမဲ့လက်ကက်လက်တွေမှာအဲ့ဒါတွေကတကယ်ကတော့ခက်ပါတယ်မျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့ကတော့ Trump ကတော့ကောက်ပွဲကလေးကသူကဒီစကားတွေကိုမစင်မချင်းပြောတာတွေပေါ့နော်အမျိုးသမီးတွေကိုထိခိုက်ပြီးအများကြီးရှိခဲ့တာတွေရှိတော့အမျိုးသမီးဒီအထူးတစ်ခုလုံးကတော့အရင်ဆိုရင်ပြန်မှုရည်လာရှိကြတယ်အထူးသဖြင့်ဒီ reproductive rights လို့ခေါ်တဲ့ဒရေသားအာတာမီခွင့်တွေဒရေသားဆက်ချရေးလို့ဒါမျိုးကိုအဆုံးချုပ်ဖို့ရှိတယ်ဆိုပြီးတော့အရင်ကိုဆိုရင်ပြန်မှုရည်ရှိကြတယ
်သမရသစ်ကျန်းသစ္စာကျိန်ဆိုးပွဲပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာတော့အမေရိကန်အမျိုးသမီး2သိန်းလောက်ဟာအမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာကိုသမရသည့်အစိုးရကိုပြသနိုင်ဖို့ဝါရှင်တန်မြို့တော်မှာခြေတက်ဆန္ဒပြဖို့စီစဉ်ထားတယ်လို့သိရပါပါရှင်။